ိုင်းမြန်မာနယ်စပ်ကင်းပြည်နယ်မြဝတီခရိုင်တဲကစစ်ကောင်စီရဲ့ဥက္ကဋ္ဌဒီစခန်းကိုသိမ်းပိုက်နိုင်ဖို့စစ်ကောင်စီဘက်ကလည်းစခန်းမချဖို့အတွက်စစ်ကောင်စီတပ်တွေနဲ့ကင်းအမျိုးသားလွတ်မြောက်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာနှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ဒီစခန်းမချသေးကြောင်းနှစ်ဖက်လုံးကလည်းပြောထားတာပါ။ဒီသတင်းကို VOA သတင်းတောက်မအင်းမာကသတင်းပေးပို့ထားပါတယ်ရှင်
။ကင်းအမျိုးသားလွတ်မြောက်ရေးတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေဟာမြန်မာစစ်တပ်နဲ့6ရက်ဆက်တိုက်ပြင်းထန်တဲ့တိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေတယ်လို့ဥက္ကဋ္ဌစခန်းကိုမကြရေးအတွက်လေကြောင်းကတော့မြေပြင်ကပါစစ်ကူတွေဆင်းလွတ်နေပါတယ်။ဇူလိုင်လတရနေ့မှာလည်းနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေပြီးဥက္ကဋ္ဌစခန်းကုန်းကိုတော့မသိမ့်ပိုက်နိုင်သေးပေမဲ့အဲ့ဒီအနီးတဝိုက်စစ်ကောင်စီတက်ဆွဲထားတဲ့ရွာနေရာအထိတော့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ပြီးနေရာယူထားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမောင်ကပြောပါတယ်
။ကျွန်တော်ဥက္ကဋ္ဌမှာလည်းထိတိုက်အရင်ဆိုင်တိုက်ပွဲတွေဖြစ်နေကုန်မယ်။ဟုတ်ကဲ့ဥက္ကဋ္ဌကကျွန်တော်တို့ကဟိုဘယ်လိုပြောမလဲပြောရရင်သူကသူတို့ဂုံးပေါ့နော်ဂုံးကြီးတစ်ဂုံးရှိမယ်အဲ့အောက်ကနေပြီးတော့ရွာရှိတယ်ရွာကိုတော့ကျွန်တော်တို့အဖွဲ့ကတော့သိမ်းသားနိုင်ပြီအဲ့ဂုံးကိုပဲမသိမ်းနိုင်ဘူးလားဥက္ကဋ္ဌရွာပေါ့နော်ဥက္ကဋ္ဌရွာကိုအခြေခံပြီးတော့သူတို့ကအဲ့ရွာမှာလည်းတန်ဃာတို့အခုလုံးကျင်းလို့ရှိတယ်အဲ့ဒါကြီးတော့အကုန်လုံးသိမ်းပြီးနိုင်ပြီပြီးတဲ့လ29ရက်နေ့ကကျွန်တော်စသိမ်းနိုင်ပြီအဲ့တော့ဂုံးကတော့ဆက်တိုက်နေတယ်ဂုံးတော့မရသေးဘူးဟုတ်ကဲ့
စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဇူလိုင်လ10ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ပြည်ပြည်နယ်မြောက်ပြည်မြို့နယ်အတွင်းတရားဥပဒေစိုးမိုးရေးနယ်မြေဒေသတည်ငြိမ်အေးချမ်းရေးအတွက်လုံခြုံရေးဆောင်ရွက်လျက်ရှိတဲ့စခန်းဖြစ်ပါတယ်။အဲ့ဒီစခန်းကိုဇွန်လ26ရက်နေ့ကနေစပြီးငယ်သားများသောစာလုံးသောအေစီဝါသကဲအခွဲ့တွေနဲ့ PDF အကြမ်းဖက်အခွဲ့တွေပူးပေါင်းပြီးပါလွန်အင်အားနဲ့အပေါင်းပြည်ပြည်လက်နက်ကြီးလက်နက်ငယ်များဖြင့်နေ့စဉ်အချိန်ချင်းလာရောက်တိုက်ခိုက်လျက်ရှိပါတယ်။စခန်းသိမ်းပိုက်နိုင်ခြင်းမရှိသေးပဲနဲ့အကြအဆုံးများစွာရှိတဲ့အကြောင်းရေပြင်သတင်းသူတို့ဘက်ကတင်ထားတဲ့သတင်းတွေလက်စဒေသကပေးပို့တဲ့သတင်းတွေအရသိရပါတယ်
။နှစ်ဖက်အကြအဆုံးတွေရှိကြောင်းထုတ်ဖော်ပြောဆိုကြပေမဲ့အရေအတွက်အတိအကျကိုတော့ပြောကြားခြင်းမရှိသေးပါဘူး။ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့20တဲ့မနဲ့ဒဏ်ရာတွေရကြတယ်လို့လည်းပြောပါတယ်။စစ်ကောင်စီဘက်ကတော့လေကြောင်းပစ်ကူသုံးပြီးဥက္ကဋ္ဌစခန်းမကျအောင်တိုက်ခိုက်နေရတယ်လို့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းဒီစခန်းကိုစစ်ကူလာတဲ့စစ်ကြောင်းကိုမနေ့ကကြားဖြတ်တိုက်ခိုက်မှုတွေလုပ်နေတဲ့အကြောင်းစစ်ကောင်စီဘက်ကကြာဆုံးတာအပြင်လက်နက်ခဲယံအတော်များများသိမ်းဆီးမိခဲ့တဲ့အကြောင်းကိုလည်းကိုစောမွန်ကပြောပါတယ
်။ဒီကြောင်းလည်းလာသေးတယ်။ဒီမေးသူကမိုးလေတာလာနဲ့ရောက်လာတာပဲ။ဒီဥပဒေစကန်းကိုဟိုစစ်ကူပို့တာဟိုဒီလေဟတ်စီနဲ့ပို့တာပေါ့နော်။လက်နက်ခဲယံနေဒေသလေးပို့တာလဲသူကအေဟတ်စီနဲ့ပဲပို့တော့တယ်။ဥပဒေစကန်းကိုစစ်ကူလာတဲ့ဟိုလေးလေးကွန်မန်ဒိုပေါ့နော်။အဲဒဲတမမိခင်တိုင်ရင်တော့မသိဘူး။အမလေးလေးကွန်မန်ဒိုတော့ပြောတာပဲအဲဒီဘက်အနာတော့ကျွန်တော်တို့ KNDO KNLA DPDA တွေပူပေါင်းတက်ဖွဲ့ရင်လည်းပူပေါင်းတိုက်တာအာနေပြီးတော့ကြားဖြတ်တိုက်တာပေါ့ကြားဖြတ်တိုက်တော့သူတို့အတုံးယုံကြဆုံများတယ်အရှင်လည်းမိတယ်
တိုက်ပွဲတွေအတွင်းမှာမြန်မာဘက်ကတိုက်နေရင်တွေဟာထိုင်းမြန်မာနယ်စပ်ထိုင်းနယ်နိမိတ်ဖြစ်တဲ့ဖော်ဖရမြို့နယ်တွေကကျေးရွာတွေပေါ်ကိုဖျက်ဆီးလာကြောင်းထိုင်းပြည်သူတွေအထိတ်အလန့်ဖြစ်နေကြောင်းဒီအတွက်ထိုင်းလေတပ်က F-16 တိုက်နေရင်နှစ်စင်းကိုနေဇက်ကိုဆေးလွတ်ခဲ့ရကြောင်းထိုင်းတော်ဝင်လေတပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ပရာဝတ်စွန်ကျိုင်ဒီကဂျွန်လ30ရက်နေ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ဥက္ကဋ္ဌစခန်းတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းသုံးတိုက်ခတ်ခဲ့ရမှာစခန်းအနီးကဒေသခံကြေးရွာသားတွေလည်းဘေးလွတ်ရာကိုထွက်ပြေးခဲ့ရတယ်လို့ထောင်ကမ်းလောက်ရှိတဲ့တချို့ဒုက္ခသည်တွေဟာထိုင်းဘက်ကံကိုထွက်ပြေးတင်းချောင်ခဲ့ရပါတယ်။လီကြောင်းကဒီတိုက်ခိုက်မှုတွေကြောင့်ရောနှစ်ဖက်တိုက်ပွဲတွေအတွင်းလက်နက်ကြီးပြည်စံတွေကျတဲ့အတွက်ပါအရက်သားတွေလည်းထိခိုက်ပေဆုံးတာဒဏ်ရာရတာတွေလည်းရှိနေပါတယ်ရှင်။